နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့2025ရွေးကောက်ပွဲဟာတဖြည်းဖြည်းနှိကက်လိုလာပါပြီ။အခုချိန်မှာဆိုရင်တနိုင်ငံလုံးအတိုင်းဒါနဲ့မဲပေးခွင့်ရှိသူတွေကိုထုတ်ပြန်နေတာ၄ချိန်ရှိပြီဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ကြရတဲ့ကရင်၊ကချင်၊ရှမ်းစတဲ့တိုင်းရင်းသားတွေရဲ့မဲပေးခွင့်ရှိမရှိဆိုတာကိုမသိရသေးပါဘူး။တနိုင်ငံလုံးအတိုင်းဒါနဲ့၄ချိန်တိုင်ထုတ်ပြန်ခဲ့တဲ့မဲပေးပံခွင့်ရှိသူစီးရင်တွေမှာတော့စစ်ဘေးဒုက္ခသည်တွေမပါဝင်သေးဘူးလို့သိရပါတယ်။ကချင်ပြည်နယ်မှာအခုထုတ်ပြန်နေတဲ့မဲဆန္ဒရှင်စီးရင်တွေမှာလည်းစစ်ဘေးဒုက္ခသည်တွေအတွက်တီးတန့်ပါဝင်တာမတွေ့ရဘူးလို့ကချင်ပြည်နယ်မှာရွေးကောက်ပွဲဆိုင်ရာပညာပေးလုပ်နေတဲ့ဒေါက်တာညွဲကပြောပါတယ်။
မေးစမ်းတဲ့တင်ပြတဲ့အချိန်ချင်းမှာတော့လောလောဆယ်ကတော့ IDB ကတော့တင်းမပါဘူးဆိုတာတော့သိရတယ်။မေးပေးပွင့်ခွင့်မရှိဘူးဆိုတာတော့အခုထိတော့ကျမတို့မကြားရဘူး။ IDB ကိုတီးတန့်လုပ်ပေးတယ်ဆိုတာမျိုးဆိုတာတော့မကြားရသေးဘူး။ဒီချိန်မှာမလုပ်ဘူးဆိုရင်တော့နောက်ကျသွားမှာဆိုတာတော့စိုးရိမ်ကြတဲ့လူတွေတော့ရှိကြတယ်ပေါ့။ဒီတစ်ခေါက်ရဲ့မေးခြင်းအခြေခံမေးခြင်းပြုစုတဲ့အချိန်မှာIDB တွေနဲ့ပတ်သက်တဲ့စီရင်တွေမထည့်မိဘူးဆိုရင်အချိန်ကအရန်ကတ်သွားတဲ့အခါမှာမေးပေးဖို့အတွက်အခွင့်အလမ်းများဘလို့ဖြစ်မလဲဆိုတာကိုစိုးရိမ်ကြတယ်။မေးရုံမရှိတဲ့နေရာတော့လေမေးထည့်ဖို့ကတော့အခွင့်အလမ်းတော့ရှုံးသွားမှာပေါ့။ KO control area နဲ့နီးတဲ့နေရာဘက်မှာဆိုရင်အရင်ကရှိတဲ့မေးပုံးတော်မှာအခုကမေးပုံးမထောင်တော့ဘူးဟိုနည်းနည်းအပြောင်းအရွှေ့တွေရှိတယ်ဆိုတာတောင်သိရတယ
်ဒုက္ခသည်စခန်းတွေမှာနေရတဲ့သူတွေရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်တိကျတဲ့လှုပ်ထုံးလုံနည်းနဲ့ညွှန်ကြားချက်တွေချမှတ်ထားတာမရှိသေးဘူးလို့လည်းရွေးကောက်ပွဲဆိုင်ရာအသိပညာပေးလုပ်နေတဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR က2015ခုနှစ်အတွက်ထုတ်ပြန်ထားတဲ့စီးရင်တွေအရကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်တွေမှာပြည်ရင်းစစ်ဘေးဒုက္ခသည်2,400ကျော်ရှိတယ်လို့သိရပါတယ်အဒီအထဲကအသက်18နှစ်ပြည့်ပြီလို့မဲပေးခွင့်ရရှိသူအရေအတွက်ဘလောက်ရှိသလဲဆိုတာကိုတော့မသိရသေးပါဘူးတကယ်လို့ဒုက္ခသည်စခန်းကပြန်လာတဲ့သူတွေမှာတကောင်စင်ရင်မှတ်ပုံတင်တွေမရှိလို့ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေကထောက်ခံပေးမယ်ဆိုရင်မဲပေးခွင့်ရနိုင်တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ
်ကျွန်တော်တို့ချီမာကတော့အဲ့ဒီသက်ဆိုင်ရာရက်ကွက်ဟိုကြီးရွာတွေမှာဝင်နေတာတွေပဲရှိတယ်ဒီပေးချောင်းဒီကြသခန်းရယ်လို့တော့ဟိုဒီပေးချောင်းတွေအတွက်တော့ကျွန်တော်တို့ရှီရအကွက်ကြီးွားတွေမှာပဲဝင်ပြီးတော့အခြေချနေကြတယ်ဆိုရင်တို့ကတော့အဲဒီမှာပါသွားမှာပဲလာခိုလုံနဲ့ရက်ွက်ကြီးွားတွေမှာတိုင်းရင်းသားတွေဆိုရင်လဲပေးဖို့မဲဆန္ဒရှင်ဆင်ရင်လည်းထည့်ပေးမှာပါမှတ်ပုံတွေမရှိတာတွေအိမ်တော်စုဆင်ရင်မရှိတော့လဲတိုင်းရင်းသားဖြစ်လို့ရှိရင်ဘုံမျိုးထောက်ခံအဖွဲ့တွေကတိုင်းရင်းသားကိုထောက်ခံပေးလို့ရှိရင်တို့ကမဲဆင်ရင်လည်းထည့်ပေးပါမယ်ခင်ဗျာကျန်တာတော့တို့တစ်ဖက်သခန်းမျိုးတွေမှာရှိနေရင်တော့ကျွန်တော်တို့ရှီမှာမပါဘူးဖြစ်လိမ့်မယ်
ဒါပေမဲ့လုံခြုံရေးအရာသွာလာလို့မရတဲ့ဒေသကစစ်ဘေးဒုက္ခသည်စခန်းကလူတွေကတော့မဲပေးဖို့အခွင့်အရေးဆုံးရှုံးနိုင်တယ်လို့လည်းပြောပါတယ်။ဒုက္ခသည်စခန်းတွေမှာရောက်နေလို့မဲပေးခွင့်မရဘူးဆိုရင်အသက်18နှစ်ပြည့်ပြီးမဲပေးခွင့်မရသူအရေအတွက်ဟာသင်္ကန်းနှန်းထိရှိနေမှာဖြစ်ပါတယ်။လက်ရှိအချိန်တွေမှာလွယ်တကူကောက်ယူလို့ရတဲ့မဲပေးခွင့်ရှိသူစီးရင်တွေကိုသာထုတ်ပြန်ပေးနေတာဖြစ်ပြီးဒုတိယအဆင့်မှာရဲတပ်ဖွဲ့တမတော်သာအစိုးရဝန်ထမ်းမဲစင်းတွေနဲ့အတူစစ်ဘေးဒုက္ခသည်တွေရဲ့မဲစင်းတွေကိုပါကောက်ယူမှာဖြစ်တယ်လို့လည်းသိရပါတယ်။စစ်ဘေးဒုက္ခသည်တွေရဲ့မဲစင်းကိုရွေးကောက်ပွဲကျင်းပမယ့်နေ့သတ်မှတ်ပြီးနောက်ပိုင်းမှာကောက်ယူမှာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အရာရှိဦးတင်ဆန်းဦးကပြောပါတယ်
။လက်ရှိကကျွန်တော်တို့ဒီအခြေခံမဲစင်းပေါ့ပုံစံ66မြောင်း6ပုံစံ30ဦးပဲအခြေခံပြီးကောက်တဲ့မဲစင်းဥစ္စာဦးပဲဦးစားပေးဆောင်ရွက်နေပါလေ။စစ်ဘေးရှောင်တွေကကျွန်တော်တို့ဒီရွေးကောက်ပွဲပဲနေ့ကျင်းပပါမယ်ဆိုပြီးညာပြီးတဲ့နောက်ပိုင်းမှာသူတက်မှတ်တဲ့ဟိုကျွန်တော်ရေပေါင်း180အထက်နေတဲ့အဖွဲ့တွေကြည့်လာမယ်။အဲ့စင်းတွေရှိမှာကျွန်တော်တက်မတော်သားစင်းတွေမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေဝန်ထမ်းစင်းတွေရောထည့်ရိုက်တော့ပါလေ။စစ်ဘေးရှောင်တွေကသူတို့လည်းဟိုလူတွေကစီစီဖြစ်နေဖို့မဲပေးခွင့်အားလုံးတိုင်းရင်းသားပြည်သူအားလုံးပါဟိုမဲပေးခွင့်ရှိတဲ့အတွက်အားလုံးဆောင်ရွက်ပြီးမှဖြစ်ပါလေ။သူတို့လည်းဟိုကျွန်တော်တို့ဖြစ်ကြောင်းအဖွဲ့တွေအနေနဲ့ဒီကြားသက်ဆိုင်ရာမြို့နယ်တွေမှာထည့်ကိုင်းမှုအခါလေးညွှန်ကြားချက်ထုတ်ပါမယ
်။ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ရင်တော့စစ်ဘေးဒုက္ခသည်ဘဝကနေအိမ်ပြန်နိုင်မှုအတွက်ငြိမ်းချမ်းရေးကိုလိုလားတဲ့ကိုယ်စားလှယ်ကိုမဲပေးကျင်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့မိုင်းနာဒုက္ခသည်စခန်းကတာဝန်ခံဦးခွန်တောင်းကပြောပါတယ်။
သူတို့ကမတ်ပုံတင်လုပ်ပေးတာလည်းတော့ရှိတယ်။ဆိုတော့နိုဝင်ဘာလမတိုင်ခင်မှာမတ်ပုံတင်နေအိမ်တော်စုတွေအားလုံးရအောင်လုပ်ပေးမယ်။ပြီးရင်မဲလည်းထည့်နိုင်အောင်မေးရုံပေါ့နော်ကျွန်တော်ကဲမ်ကိုတိုင်မှာလုပ်ပေးမလားမဟုတ်ရင်အပြင်မှာကျွန်တော်ကြေးရွံနဲ့တွဲပြီးလုပ်ပေးမလားဆိုတော့ဥစ္စာစီမံချက်တော့ရှိတယ်။ဒါပေမဲ့အခုချိန်ကြီးကွဲကွဲပြားပြားပါမှထုတ်ပြန်ပေးတဲ့ဥစ္စာတော့မရှိသေးဘူး။ငင်းဆိုင်ကြီးကိုဥစားပေးတဲ့ကောင်းဆောင်မျိုးပေါ့နော်။သူကအရန်ကြာလာပြီးဒီဖြစ်ရလဲတိတိကျကျအဖြေပါမှမရသေးဘူး။အဲ့တော့ငင်းဆိုင်ကြီးဥစားပေးစာဆောင်နိုင်တဲ့ပုံကူမျိုးတော့မေးပေးကြလိမ့်မယ်လို့မျှော်လင့်တယ်။အရင်ကမ်းပြီးဒီဆောင်တော့အဲ့ဒါပြန်ဖို့ကအလားလားတော်တော်ရှိလာပြီ။ဒီတော့အရင်ကမ်းရေးကိုခွေးပြုတ်စာဆောင်နိုင်တဲ့လူမျိုးပေါ့။ဒီမှာဒီဒုက္ခတွေအရေးကိုသိဝင်စားတဲ့လူမျိုးပေါ့။မေးပေးဖို့အစီအစဉ်ရှိတယ်။
လာမယ့်ရွေးကောက်ပွဲမှာစစ်ဘေးဒုက္ခသည်စခန်းတွေမှာမဲပေးခွင့်ရမရမသေးချာသေးပေမဲ့မဲပေးခွင့်ဆိုတာအသက်18နှစ်ပြည့်ပြီးတဲ့စစ်ဘေးဒုက္ခသည်တွေအားလုံးလည်းရသင့်ရတိုက်တဲ့အခွင့်အရေးဖြစ်ပါတယ်။တကယ်လို့သာသူတို့တွေမဲပေးခွင့်ရခဲ့မယ်ဆိုရင်လည်းသူတို့တွေအိမ်ပြန်နိုင်ဖို့အတွက်လှုပ်ဆောင်ပေးနိုင်မယ့်ပါတီတွေကိုသာမဲပေးကြမယ်လို့ပြောကြပါလိမ့်ရှင်။